တ်ကိုမင်းဆိုရဲ့အခုဆရာဝန်တဲ့ line ပေါ်မှာရှိနေပါတယ်ခင်ဗျအဲ့ဒါဒီတစ်ပတ်ဆွေးနွေးမဲ့ကိစ္စကိုစပြောလို့ရပါပြီ
ဟုတ်ကဲ့ပါဆရာဝန်တင်ခင်ဗျာကျွန်တော်ရဲ့23နှစ်မြောက်မွေးနေ့အကျိုးဆရာနဲ့စကားပြောခွင့်ရတာကိုအလွန်တရာဝမ်းသာတယ်လို့ပထမဦးဆုံးပြောချင်ပါတယ်ဆရာဆရာတမ်းပါရောကောင်းပါရဲ့လားခင်ဗျာ
ကောင်းပါတယ်ခင်ဗျာကောင်းပါတယ်ကျွန်တော်လည်းဝမ်းသာပါတယ်ခင်ဗျာဟုတ်ကဲ့
23နှစ်တာကျွန်တော်တို့အဖွဲ့ချုပ်ရဲ့ဖြတ်သန်းမှုမှာကျွန်တော်တို့အဲ့ဒါကိုပြန်ကြည့်ရင်တော့အဖွဲ့ချုပ်ဖွဲ့ဝင်တွေရဲ့ကောင်းဆောင်တွေရဲ့ဆွမ်းတော်မြင့်တာခံဆောင်ရွက်မှုတွေကိုကျွန်တော်တို့ဂုဏ်ပြုမှတ်တမ်းတင်ကြောင်းပြောရမှာပေါ့ဆရာရဲ့ဒီမကူစီတိုက်ပွဲတင်းမှာဒီဆုံးခဲ့တဲ့လူရှိသလိုအချင်းထောင်ထဲမှာပဲကြာဆုံးခဲ့တဲ့လူရှိသလိုနေဆက်တီတပ်မှာလည်းကြာဆုံးတဲ့လူရှိကြလည်းအားလုံးအတူပဲဖြစ်မှာပါအဲကျွန်တော်အထူးပြောချင်တာကတော့ထောင်ထဲမှာကျွန်တော်တို့ရဲ့တချို့အဖွဲ့ဝင်တွေဆိုရင်လူမသိသူမသိဒီဆုံးရတာတွေလည်းကျွန်တော်ကမင်းမြင်ကိုယ်တွေ့ရဆရာရဲ့အဲ့ဒါတွေကိုကျွန်တော်တက်နိုင်သလောက်စူးစီးမှတ်တမ်းတင်ပြီးတော့တက်နိုင်သလောက်အကုန်ပြုဖို့လိုမယ်လို့တော့ကျွန်တော်ယူဆပါတယ်ဆရာ
ဟုတ်ကဲ့ဟုတ်ကဲ့ဒါလည်းကျွန်တော်လုတ်တင်လုတ်အပ်တဲ့ကိစ္စရဲ့ခလီတစ်ခုပေါ့ဗျာကျွန်တော်ပြောချင်တာတော့ဒီလိုဗျာကျွန်တော်ဒီအဖွဲ့ချုပ်ရဲ့ဒီ23နှစ်တာဘဝပေါ့ဗျာနော်ဒါကိုကျွန်တော်အလေးနဲ့ထားပြီးပြောချင်ပါတယ်ဘာလို့ဆိုတော့ကျွန်တော်ဟာဒီနေ့ချိန်ထိအလုံးနဲ့ကြီးလုံးညီညွတ်နဲ့ကျောင်းဆန်းပြည့်ရဲ့ခေါင်းဆောင်မှုနောက်ကနေပြီးတော့ကျွန်တော်ရက်တည်ပြီးတော့ချစ်တက်နေတယ်အဲ့တော့ဒေါက်တာရဲ့ခေါင်းဆောင်မှုနဲ့ကျွန်တော်ဖွဲ့စည်းလာခဲ့တဲ့ဟာမှာ1988တုန်းကဆိုလို့ရှိရင်ကျွန်တော်ရဲ့ထူးခြားတဲ့ဒီရက်တည်ချက်တခုကဘာလဲဆိုတော့ဒီမတရားတဲ့အမိန့်အာဏာကိုမြန်မာပြည်သားရဆိုတဲ့သဘောထားနဲ့ကျွန်တော်ရက်တည်ခဲ့တယ်လို့ကျွန်တော်ပြောချင်ပါတယ်ဒါတစ်ချက်ပေါ့နော်နောက်တစ်ချက်ကျွန်တော်ပြောချင်တာကဘာလဲဆိုတော့ဒုတိယခီးအစိပ်ပိုင်းလို့ပြောရမယ်ဒီ2010ကာလကိုရောက်တဲ့အခါကျတော့ဒီစစ်ဆုံးအာဏာပြီးတော့ဒီကောက်ဝဲကျင်းပတော့မယ်အချိန်မှာပါတီကိုပတ်ပုံတင်မလို့ကျွန်တော်ပြောတဲ့အခါမှာကျွန်တော်က2010ယူကောက်ဝဲဥပဒေထဲမှာပါတဲ့2007အခြေခံဥပဒေကိုပြဿနာခံရမယ်ဆိုတဲ့အချက်နောက်ပြီးတော့တောင်ထဲမှာရောက်နေတဲ့ကျွန်တော်ရဲ့ energy ကောင်းဆောင်တွေကိုပါတီကနေကန်ထိုးရမယ်ဆိုတဲ့အချက်1990ရွေးကောက်ပွဲဗျက်လက်ကိုပေါ့ဗျာနော်ပြည့်ပြည့်ပြီလို့ဆိုတဲ့အချက်ကိုလက်ခံရမယ်ဆိုတဲ့အချက်၃ချက်ကိုကျွန်တော်ရင်းပယ်ပြီးတော့ဒီကဲမကြံတောင်မှအလံမလဲချစ်တဲ့မြဲဒီကျုပ်ဆိုတဲ့အဲတွေးကြော်တာနဲ့ကျွန်တော်ဆက်လက်ပြီးတော့ရက်တည်ခဲ့တယ်ဒါဒုတိယပိုင်းကာလပေါ့နော်အဲဒုတိယပိုင်းကာလကနေအခုကျွန်တော်တတိယပိုင်းကာလအပိုင်းခြားကိုကျွန်တော်ရောက်လာပြီဒီကာလအပိုင်းခြားမှာကျွန်တော်ဘာတွေဆက်ပြီးတော့လုပ်ကြမလဲဘယ်လိုဆောင်ရွက်ကြမလဲဆိုတာကိုကျွန်တော်စဉ်းစားနေရတဲ့အချိန်ရောက်လာတယ်ရောက်လာတယ်ဆိုတာအမျိုးဆုံးပေါ့ဗျာအလားဒီထဲမှာဒေဝင်မှတ်ဖို့နေမရှိခြင်းကြောင့်ကျွန်တော်ပါတီရဲ့အနေအထားတွေကလည်းလိုအပ်ခင်ဗျာအများကြီးခက်ခဲတာတွေရှိတယ်တစ်ဖက်ကနေပြန်ကြည့်တော့လေကျွန်တော်ရဲ့ပါတီဟာဘယ်လိုဆက်ပြီးတော့လုပ်ငန်းတွေလုပ်ရမလဲကြာချီဘယ်လောက်ဂျက်တည်နိုင်မလဲဆိုတဲ့အနေအထားတွေကြောင့်ကျွန်တော်တို့စဉ်းစားနေကြတဲ့အချိန်ကြီးတယ်နောက်တစ်ခါတစ်ဆက်တည်းမှာပဲဒေါ်စန်းကြည့်ရဲ့ဥဆောင်မှုနဲ့ဥသိစီစိုးရနဲ့ဆွေးနွေးနေတာတွေရှိတယ်အဲ့ဒီဟာပေါ်မှာလည်းပြီးပြီးတော့အချင်းချင်းအတိတ်တီဖြစ်ပေါ်လာမှုတွေရှိတယ်ဒါကကျွန်တော်နောက်ဆုံးတတိယပိုင်းကာလပေါ့သို့တော့ကျွန်တော်ကပထမပိုင်းကာလတုန်းကရှိခဲ့တဲ့စိတ်ဓာတ်မျိုးဒုတိယပိုင်းကာလမှာရှိတဲ့စိတ်ဓာတ်မျိုးတွေကတော့ကျွန်တော်ဒီနေ့ထိမပြောက်ွယ်သေးဘူးလို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဗျာကျွန်တော်တို့လည်းမျက်ကြည်မပြတ်ဘူးကြည့်နေပါတယ်ခင်ဗျာအခုတို့ရက်တည်ရင်းနဲ့ပတ်သက်ပြီးပြောရမယ်ဆိုရင်တော့ဆရာရဲ့2010ရွေးကောက်ပွဲပြီးသွားတဲ့အချိန်မှာတင်းစိန်ဆိုးရကိုဖွဲ့ချုပ်အနေနဲ့အစီအတရားတစ်ခုအနေနဲ့ကျွန်တော်ကလက်ခံပေးရပါလိမ့်မယ်။အဲ့ဒီလိုလက်ခံပေးတဲ့အတွက်ကြောင့်မလို့ကျွန်တော်တို့အဖွဲ့ချုပ်ရဲ့ရည်ရည်ချက်ကလည်းအစီအတရားတစ်ရက်အနေနဲ့တင်းစိန်ဆိုးရကလက်ခံပေးတယ်လို့ကျွန်တော်လိုပဲကျွန်တော်ယုံကြည်ပါတယ်။တချို့တစိတ်တစ်ပိုင်းတာဝန်ရှိတဲ့လူကဒါနဲ့ပတ်သက်ပြီးတော့ဝေဖန်တာမျိုးပြောတာမျိုးသတိပေးတာမျိုးရှိတာပေါ့ဆရာရဲ့။သို့တော်လည်းတောင်းဆန်းစုကြည်နဲ့တင်းစိန်ဆိုးရနဲ့အထူးဆုံးဆွေးနွေးပြီးတော့ကစားပြောပြီးတော့မဟုတ်နဲ့ပဲတော့သူကြီးညာကျဲတောင်မှထုတ်ပြန်နိုင်ပြီလားပဲဆရာရဲ့ဒါတော့ဆက်ပြီးနဲ့လက်ရှိအစိုးရနဲ့ကဒါတစ်ဖက်နဲ့တစ်ဖက်ဒီရှိမှုကိုအပြန်အလှန်အတိမတ်ပြည့်ရဲ့သဘောပဲလို့ကျွန်တော်ထင်တယ်လीဒါကြောင့်မလို့ဒါဟာပါတီရပ်ပြီးရဲ့အတွက်ကိုနောက်ထပ်ဒီကြမပုံမတင်ပေမဲ့လည်းအဖွဲ့ချုပ်အနေနဲ့ကဆက်လက်ပြီးတော့ဆောင်ရွက်နိုင်မယ်လို့ပဲအပြင်မှာရှိနေတဲ့လူတွေကယူဆပါတယ်ဆရာရဲ့တောင်ဆက်ပြီးနဲ့ဒီပြည်သူ့ဆွေးနွေးကြောင်းပြောမယ်ဆိုရင်တော့ဆရာပြောသလိုပါပဲကျွန်တော်တို့ရဲ့တတိယပိုင်းအစီအစဉ်မှာဥသိမ်းစိန်ဆိုးရနဲ့တွတ်ဆုံဆွေးနွေးပြီးတော့တိုးတက်မှုတွေလည်းရှိကောင်းရှိနိုင်ပါတယ်တွတ်ဆုံဆွေးနွေးမှုပေါ်မှာမူတည်ပြီးတော့တောင်ဆန်းသူကိုတိုင်ကဒီမိုကရေစီပြုပြင်ကြောင်းလေးလမ်းကြောင်းပေါ်ကိုစပြုနေပြီလို့ယူဆတာမျိုးလည်းရှိပါတယ်ဆရာ။အဲ့ဒီအတွက်ကိုဟိုကျွန်တော်ပြည်သူတွေအားလုံးကလည်းအားတက်မိတယ်။ဒီကကျွန်တော်နည်းနည်းလေးပြောချင်တာကဒီမိုကရေစီရေးဆိုင်ရာကိစ္စတွေကိုဥသိမ်းစိန်ဆိုးရနဲ့တွတ်ဆုံဆွေးနွေးပြီးတော့ဒီအဆင့်တစ်ခုရောက်တဲ့အခါမှာကျွန်တော်ထင်တာကတော့တိုင်းရင်းသားတွေကိစ္စကိုလည်းထည့်ပြီးတော့ပြောမယ်လို့လည်းကျွန်တော်အဲ့လိုယူဆပါတယ်ဆရာရဲ့
။ဘာဖြစ်လို့ဆိုတော့ဒီကျွန်တော်တို့တိုင်းရင်းသားဒေသတွေကိုရောက်တဲ့အခါမှာတိုင်းရင်းသားတွေကိုတိုင်းခံစားနေရတဲ့ကိစ္စတွေခင်းချုပ်ချက်ခံနေရတဲ့ကိစ္စတွေကိုကျွန်တော်တို့ကမျိုးဝါထင်ထင်ပြတာ哦။အဲ့တော့ကျွန်တော်တို့ကဒေါက်တာဆုချီနဲ့ဦးသိန်းစိန်ဆိုးရကဒီမိုကရေစီဆိုင်ရာကိစ္စတွေကိုဆွေးနွေးလို့အဆင့်တစ်ခုရောက်တဲ့အချိန်မှာတော့တိုင်းရင်းသားတွေအားလုံးပါဝင်တဲ့ကျွန်တော်တို့လူမျိုးစုံနှီးနှောဖယ်ပွဲကြီးတစ်ခုပေါ်ကြရဲ့အဲ့တော့မှတိုင်းရင်းသားတွေရဲ့သဘောထားတိုင်းရင်းသားတွေရဲ့စံတာအဲ့ဒါတွေကိုဆွေးနွေးဖယ်ပြီးတဲ့အခါကျတော့မှကျွန်တော်တို့အဲ့ဒီကနေသဘောထားယက်တီချက်များကျွန်တော်တို့ကထုတ်ပေါ်နိုင်မလားအဲ့ဒီသဘောထားယက်တီချက်အဲ့ဒီမူဝါဒတွေကိုအခြေခံတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြက်ကိုကျွန်တော်တို့ပြန်လေယူဆွဲနိုင်မလားအဲ့လိုမျိုးလေကျွန်တော်စဉ်းစားမိတာရှိပါတယ်ဆရာ
ဒီလိုပေါ့ဗျာစဉ်းစားကြရရင်အများကြီးရှိတယ်ဒေါ်စန်းဒီနဲ့ဦးသိန်းကြီးတို့ကတော့ဆွေးနွေးတဲ့အပေါ်မှာတီးပြီးတော့ဖြစ်ပေါ်ပြောင်းလဲမှုတွေလည်းရှိကောင်းရှိလာနိုင်တယ်ပေါ့ဗျာဒါတွေကိုလည်းကျွန်တော်မိသားလို့မရဘူးပေါ့အဲ့ဒီအပေါ်မှာတီးပြီးတော့ကျွန်တော်လည်းနားလည်အောင်လုပ်ရမယ်ပြည်သူလူထုကိုလည်းနားလည်အောင်ကျွန်တော်အတိပေးရမယ်နောက်တော့ပေါ်ပေါ်လာတဲ့အချိန်ဒီပေါ်မှာလည်းဒေါ်စန်းဒီပြောသလိုပဲဟာလားပြောင်းလဲလာနေတဲ့အချိန်ကျွန်တော်ဒီမိုကရေစီစိတ်သက်တည်လဲမွေးပြီးတော့ပေါ့ဗျာဟာလားဘယ်လိုရင်ဆိုင်သွားမလဲဘယ်လိုရက်တည်သွားမလဲဆိုတာလဲကျွန်တော်လုပ်ကြမှာပေါ့အဲ့တော့အရေးကြီးဆုံးဖြစ်တာတော့ဘာလဲဆိုတော့ဖြစ်ပေါ်နေတဲ့အနေထားတွေကာလတွေဒီမှာကျွန်တော်ကတတ်နိုင်သလားအမီမီကိုကြည်ကြည်ဝင်လုပ်ဖို့ ਨੇ ကျွန်တော်ဘက်ကနေပြီးတော့ဒေါ်ဆန်းစုကြည်ရဲ့ရက်တည်ချက်တလုံးကောင်းရတဲ့စီစဉ်အနေနဲ့လုပ်နေတဲ့အချိန်မှာဟာလားဒီဥသိစီဇောဘက်ကလည်းတကယ်ကိုလက်တွေ့ကြတဲ့ပြောင်းလဲတွေသူတို့မြင်တွေ့ကျင်နေဆိုတဲ့ဆန္ဒပဲဖြစ်ပါတယ်ဘာဖြစ်လို့ဆိုတော့အပြောင်းလဲဆိုတာကဗမာမှာစကားရှိပါတယ်အပြုတ်ပြင်းနေရှိမှအပြောင်းလဲဆိုတာရှိနိုင်တာဟာလားအပြုတ်ပြင်းနေဘာမှမရှိဘဲနဲ့အပြောင်းလဲဆိုတာကတော်တော်ဖြစ်ပေါ်ဖို့တော်တော်ခင်းရင်းနေလို့စပါတယ်ဒါကြောင့်ကျွန်တော်ကအပြုတ်ပြင်းနေရောဘာတွေရှိသလဲဒီဥသိစီဆိုတာဟာလားဒီမုန်တီးနဲ့ပတ်သက်လို့လူခင်းနဲ့ပတ်သက်လို့ဘာတွေလုပ်သလဲဥမာနိုင်ငံရေးကျင်းသားဖြုတ်မပေးတာဟာဒါအပြုတ်ပြင်းလို့ကျွန်တော်ပြောလို့မရဘူးလေအဲ့တော့ကျွန်တော်တို့ကဒီဟာတွေအခုလက်ရှိရှိနေအချိန်ဒီစ်တီကိုတော်ဆန်းကြည့်ပြောသလိုပဲကျွန်တော်ကပြောင်းလဲနေတဲ့အနေထားနဲ့စဉ်းစားရမယ်ကျွန်တော်ကကျွန်တော်လည်းပြောင်းလဲလာတဲ့အချိန်ဒီနဲ့ကန့်ညီတော့ကျွန်တော်စိတ်ထားတွေလည်းပြင်ရမယ်ဆိုတော့ကျွန်တော်သဘောတူတယ်သို့တော့အချိန်နဲ့မှာပဲဥသိန်းစီဆိုတာရဲ့မှန်ကန်တဲ့ဒီအပြောင်းလဲတွေကိုလည်းကျွန်တော်ကြားကျင်တယ်ကျွန်တော်မြင်နေတယ်လို့အဲ့လိုပဲတွေ့ရတယ်အဲ့လိုဒီမှာကလည်းဒီ NLD ရဲ့ဘဝတတိယအဆင့်မှာကျွန်တော်ပါတီလည်းမှတ်ဖို့ရင်းနဲ့အနိသာမျိုးတွေဖြစ်လာနေတယ်ကျွန်တော်နေအတူလှုပ်ဆောင်နေတဲ့လူပေါင်းလူအဖွဲ့ကြီးတွေမှာလည်းဘဝတွေဟာတုတ်တက်ပြောင်းလဲလာမှုတွေရှိနိုင်တယ်လို့ကျွန်တော်အဲ့လိုပဲပြောချင်ပါတယ်ပြောပါဦးမယ
်ဟုတ်ပါတယ်ဆရာဆရာတို့ကျွန်တော်တို့လည်းခုနလိုပဲအချင်းထောင်ထဲမှာနှစ်ပေါင်းများစွာကျွန်တော်တို့နေခဲ့ရတော့အချင်းထောင်ထဲမှာကုစုကြီးချက်ကြောင့်အချင်းကြခံရတဲ့ကျွန်တော်ရဲ့နိုင်ငံရေးမှာညီကိုရေရော်ရက်တက်တီကိုအလုံးမဲ့ပြန်လို့ဆွေးနွေးပါတယ်။ခုနကဆရာပြောသလိုပဲအသိစိတ်ဆိုးရွားပါတယ်။ပြည်ပြောင်းလဲကိုလိုလားတယ်ဆိုရင်ဒါကိုပထမဦးဆုံးသူတို့အလေးနဲ့အလေးထားပြီးဆောင်ရွက်မယ်လို့ကျွန်တော်လည်းအဲ့လိုပဲမျှော်လင့်ပါတယ်ဆရာရဲ့။တန်လျာစိတ်ကတော့ရှိတာပေါ့ဆရာရဲ့။တန်လျာစိတ်ဆိုတာဟို1990တုန်းကလိုပဲ1990ရွေးကောက်ပွဲရလာကိုအဲကျွန်တော်တို့20ကျော်ကြောင်အချင်းစွဲလာပြီးတော့မှသူတို့လိုချင်တဲ့ပုံစံများတော့မလားအခုလဲတော့ဖျောက်ပြည်နဲ့တွေ့ဆုံဆွေးနွေးရေးကိုအချိန်ဆွဲလာပြီးတော့တို့အဆင်ပြေနိုင်တဲ့အာဆီယံပဲဖြစ်ဖြစ် IMF ပဲဖြစ်ဖြစ်နိုင်ငံတကာပြည်သူရတဲ့ sanction တွေပဲဖြစ်ဖြစ်အဲ့ဓာဒီရလာဖို့အတွက်ကိုအချိန်များဆွဲနေဦးမလားဆိုတော့တန်လျာတော့ကျွန်တော်တို့ရှိပါတယ်ဆရာပဲဒါကြောင့်မို့လဲဒီတွေ့ဆုံဆွေးနွေးရေးပွဲအောင်မြောင်လို့ကျွန်တော်တို့ဘယ်လိုနည်းနဲ့ဝိုင်းကြိုးစားပေးရမလဲဘယ်လိုနည်းနဲ့ကျွန်တော်တို့ပူးပေါင်းဆောင်ရွက်ပေးရမလဲဘယ်လိုနည်းနဲ့တိုက်တွန်းအားပေးရမလဲဆိုတာလဲကျွန်တော်တို့နေ့စဉ်နဲ့အမျှကျန်စားနေရမျိုးလေးရှိပါလေဆရာ
ဟုတ်ကဲ့ဟုတ်ကဲ့ကိုမျိုးစိုးကြီးစကားပြောလို့တော့ကောင်းနေခင်ကတော့နည်းနည်းနည်းလာပြီအဲ့တော့ကျွန်တော်ပြောချင်တာလေးလည်းစုံစည်းပြောအောင်လို့ကျွန်တော်တော့စကားကိုရေကုန်းချုပ်ချင်ပေါ့ဗျာကျွန်တော်ကတော့မချုပ်ခင်မှာကျွန်တော်ပြောနေတဲ့စကားလေးတစ်ခွန်းကြည့်ရဗျာကျွန်တော်ဒီနေ့သူ့ဆုံဆွေးနွေးပွဲဆိုတာပါတီယာနှစ်ပေါင်း23ခုကာလပတ်လုံးကျွန်တော်ရက်တည်ခဲ့တာအဲ့တော့ဒီတောင်းဆိုချက်ကဒီနေ့အထိလဲကျွန်တော်ရှိနေတာပဲအဲ့တော့ဒီဟာကိုအခုဦးသိချင်းတန်ပြီးပြီးတော့ဟလာတော်ဆန်းပြူဖိကြပြီးတော့ပြေဆုံးချင်းကြီးစကားတွေပဲပြောရစရာဒါအလုံးကောင်းတဲ့ဟာပဲလို့ကျွန်တော်ယူဆပါတယ်အဲ့တော့အဲ့လိုယူဆတဲ့နေရာမှာကျွန်တော်ပြောချင်တာတစ်ခုကတော့ဗာလဲဆိုတော့ဒါပေါ့ဗျာမနေ့တနေ့ကခင်ဗျားလဲသတင်းစာထဲမှာတွေ့လိုက်ပါလိမ့်မယ်ဦးဇော်ဇော်ဆိုတဲ့ပုဂ္ဂိုလ်ကနေပြီးတော့တော်ဆန်းပြူကြီးကိုဖလုံးဝဲလာကြည့်ကိုဖိတ်တယ်တော်ဆန်းပြူကလည်းလက်ခံနေလက်ခံပြီးတော့ပြောပြီးတော့ဖလုံးဝဲကိုတွားကြည့်တယ်ပေါ့ဗျာဖလုံးဝဲမှာလားလက်ခုတီတီကြပြီးကြတော်သမ်းပြီးရလဲအားရရှင်လန်းစွာပေါ့ဗျာသွားတယ်အဲ့တော့အဲ့ဒီဖလုံးဝဲကိုကျွန်တော်ဘယ်လိုသဘောထားလဲဆိုတော့ဒါတရုတ်နိုင်ငံတို့ဘာမှခစားခဲ့ဘူးလို့ပေါ့ဗျာပင်ပောင်ဒီပလိုမစီဆိုတာမျိုးလို့ ဒါလည်းဘာလို့ပြလဲဆိုတော့ဗမာပြည်ကဖုတ်ဘောဒီပလိုမီစီလိုများပြောရမလားဆိုတဲ့အခြေအနေတောင်းကြည့်တယ်လို့ကျွန်တော်သဘောထားတယ်။တော့တခုပဲရှိတယ်ဗျာ။ဒါမျိုးဆိုတာကဒီလိုဒီပလိုမီစီပိုင်းလုပ်တဲ့အခွေတစ်ဖက်ကယူသားနဲ့လုပ်ဖို့လိုတဲ့အခြေအနေကောင်းတွေနဲ့ကိုဖွင့်ပေးပြီးတော့လုပ်ဖို့လိုတယ်။ပုံမှန်လင်းလင်းနဲ့လုပ်ဖို့လိုတယ်။ဒါအလုံးရေးကြည့်တဲ့အခြေအနေဒီပါပဲ။အဲ့တော့ဒါမဲ့လို့ကျွန်တော်ဘလုံးဝကြည့်များဗမာစစ်ကူးရလည်းမသိပါဘူး။ကျွန်တော်TV မှာကြည့်တဲ့ခါကျတော့ဘလုံးဝဲရဲ့အနေသားဘယ်လိုဖြစ်နေလဲဆိုတော့ဘလုံးဝဲဟာရှုပ်စင်တာမဟုတ်ဘူးဘွဲ့ကိုပေါက်နေတာဗျာဒီဘွဲ့ပေါက်နေတဲ့ဘလုံးဝဲကြီးထဲမှာလူတွေဘလုံးကစားနေပုံကလည်းဘာနဲ့တူလဲဆိုတော့တွဲတွေနွားတွေအကုန်လုံးလူးနေရသလိုတူလိုအမျိုးဖြစ်နေအဲ့တော့ကျွန်တော်ပြောချင်တာဘာလဲဆိုတော့တော်စုကိုခုဥသိချင်းတို့အစိုးရနေပြီးတော့ဆန်းလန်းနေဟာဖုတ်ဘောဒီပလိုမီလို့ပဲသင်စားပြောရမယ်ဆိုပါတော့ဗျာဒီလိုဟာမျိုးဖြစ်တဲ့အတွက်ဆိုရင်လည်းပေါင်းရတော့ရလက်တူရရင်ပေါင်းတယ်လို့ကျွန်တော်ပြောချင်ပါတယ်။ဆိုတော့အဲ့လိုရဖို့အတွက်ဆိုရင်တော့ဖုတ်ဘောဒီပလိုမစီကဥဒ္ဒစရုပ်ဖိတ်ပြတဲ့ဝက်ပေါင်နေတဲ့ဘလုံးကွင်းလိုဟာမျိုးတွေတော့လှုပ်လို့ရှိရင်တော့ဘာမှအကောင့်တွေပေါ်မှာမဟုတ်ဘူး။ဟလာပေါင်းရတဲ့အခြေအနေတွေကိုလည်းဖန်တီးဖို့လိုနေမယ်။ခေါင်းဆောင်တွေတွေ့ဆုံဆွေးနွေးုံနေမဟုတ်ဘူး။ဘေးပတ်ဝန်းကျင်မှာရှိတဲ့အခြေအနေကောင်းတွေဘောဘောလုပ်ပြီးလို့ဒိုးလိမယ်လို့ကျွန်တော်ကတော့ယူဆတယ်ဗျ။အဲ့လိုအချင်းကြီးဘောင်းနေမရှိဘဲနဲ့တော့လူနှစ်ယောက်ဆွေးနေတာတို့သုံးယောက်ဆွေးနေတာတို့ဆိုတာနဲ့တော့အဖြေကမထွက်နိုင်ဘူးလို့ကျွန်တော်ကပြောချင်ပါတယ်။ဒါကလည်းဒီဥသိစီစုကသဘောပေါက်ပြီးတော့ပြစ်ဆုံဆွေးနေခြင်းနဲ့ဇယွန်းညီတွေတဲ့နိုင်ငံရေးအခြေအနေတွေပေါ်ပေါက်ချောင်ရွက်သွားလိမ့်မယ်လို့ကျွန်တော်ပြောလိမ့်နေဆိုတာပြောရင်းနဲ့ကျွန်တော်စကားတော့အဆုံးသတ်ချင်ပါတယ်။ဘုံမြဆိုးပြောပါအောင်ဗျာ။
ဟုတ်ကဲ့ပါဆရာ။ဟိုဆရာပြောတဲ့ဟာသဘောတူပါတယ်ဆရာ။တောင်စောင်းစစ်ကြီးနဲ့ဦးသိန်းစိန်အစိုးရပြည်သူဆွေးနွေးတယ်ဆိုတာဆရာပြောသလိုပဲပွက်ပေါက်နေတဲ့အခြေအနေတွေကိုပြုံပြောင်းလဲဖို့လိုတယ်။အဲ့ဒီအတွက်လည်းကျွန်တော်တို့အဖွဲ့ချုပ်မှလည်းအင်အားတောင့်တင်းနေဖို့လိုတယ်လို့လည်းကျွန်တော်တစ်ဖက်လမ်းကကျွန်တော်ယူဆပါတယ်ဆရာ။ကျွန်တော်တို့အဖွဲ့ချုပ်ကမငဲတဲ့23နှစ်လို့မဟုတ်ဘဲနဲ့အခုဖြစ်နေအကြီးခင်းနီးပညာတွေကိုတုံ့နိုင်တယ်။ကျွန်တော်တို့အဖွဲ့ဝင်တွေကိုဒါတွေကိုကျွန်တော်တို့တင် जा ပေးမယ်။ဒါတွေကိုကျွန်တော်တို့ဖြစ်နေအကြီးအသုံးပြုနိုင်မယ်ဆိုရင်ကျွန်တော်တို့ကအဖွဲ့ချုပ်အင်အားတွေလည်းပြန်စောင့်တင်းလာမယ်။အထူးသဖြင့်ကတော့ခင်းနီးပညာတွေကိုပုံပြီးတော့ကျွန်တော်တို့အားလုံးပြန်လည်စုစည်းနိုင်အောင်လုပ်ဖို့လိုတယ်လို့လည်းယူဆပါတယ်။အဖွဲ့ချုပ်ရဲ့အင်အားစောင့်တင်းခိုင်မာလာအောင်လုပ်နိုင်မယ်ဆိုရင်ကျွန်တော်ဒီပြည်ဆောင်ဆွေးနွေးရာပို့ပြီးတော့ခိုင်မာလာပို့ပြီးတော့အားရှိလာအားရှိလာပြီးတော့ကျွန်တော်တို့ဒီမိုကရေစီလမ်းကြောင်းပေါ်ကိုကျွန်တော်တို့မလွဲမသွေရောက်ဖို့ရောက်အောင်ပဲလို့တော့ကျွန်တော်အဲ့လိုကြိုကြည့်ပါတယ်ဆရာ
။ဟုတ်ကဲ့ကောင်းပါတယ်ကောင်းပါတယ်ကဲကိုမြေဆူကြီးဒီလောက်မှပဲကျွန်တော်ရက်ကြတော့နော်ညှုပ်ဖြစ်ပါတယ်
ဟုတ်ကဲ့ဟုတ်ကဲ့ပါဆရာ။အပြာဝင်းတင်တဲ့ဖွဲ့ချုပ်ကောင်းဆောင်တွေအားလုံးကျမ်းမှချမ်းသာပါစေလို့ဆုတောင်းမေတ္တာပို့ပေးပါတယ်ဆရာ
။ဟုတ်ကဲ့ဆရာဟုတ်ကဲ့